အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့ဝါရှင်တန်မြို့တော်မှာတနင်္လာနေ့ကတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံကြားကုန်သွယ်ရေးတိုးမြင့်ဖို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့လူဝေမှုကြီးကြပ်ရေးမူဝါဒတွေနဲ့ပတ်သက်လို့တော့အိန္ဒိယချင်းခေါင်းဆောင်နှစ်ယောက်ကြားမှာတိတိတသာကွဲပြားနေဆဲဖြစ်ပါတယ်။ဆွေးနွေးပွဲအပြီးမှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကတရားဝင်နေထိုင်ခွင့်မရှိဘဲအမေရိကန်နဲ့မှနေထိုင်နေသူတွေကိုဖမ်းဆီးနေရပြန်ပို့နေတဲ့ဆောင်ရွက်မှုတွေကိုခြေကျူးပြောကြားခဲ့ပါတယ်။ဝင်ကြီးချုပ်ထရူဒိုကတော့ကနေဒါနိုင်ငံကလက်ခံထားတဲ့ဆီးရီးယားဒုက္ခသည်တွေရဲ့အောင်မြင်မှုကိုချီးကျူးပြောသွားပါတယ်။ဆီးရီးယားဒုက္ခသည်၄000လောက်ကိုလက်ခံထားတဲ့ကနေဒါနဲ့ထိစပ်နေတဲ့အမေရိကန်မြောက်ပိုင်းနယ်စပ်ကိုလုံခြုံစိတ်ချရတယ်လို့ပြောနိုင်လားလို့သတင်းတောက်ကမေးရမှာတော့သမ္မတထရမ့်ကဘယ်တော့မှပြေးဝစိတ်ချရမှာမဟုတ်ဘူးလို့ဖြေခဲ့ပါတယ်။သမ္မတထရမ့်ယာဒူးယူခဲ့ပြီးတဲ့နောက်မှာကနေဒါဝင်ကြီးချုပ်နဲ့ပထမဆုံးအကြိမ်တွေ့ဆုံတာဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါကြားရှိနေတဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုပို့ပြီးတော့ကောင်းမွန်အောင်လုပ်သွားမယ်လို့တမရာထရမ့်ကပြောပါတယ်။ကနေဒါရဲ့ထုတ်ကုန်85ရာခိုင်နှုန်းဟာအမေရိကန်ကိုတင်ပို့နေရတာဖြစ်တဲ့အတွက်ကနေဒါရဲ့စီးပွားရေးအလားအလာဟာအမေရိကန်ပေါ်မှာအများကြီးအားထားနေရတာဖြစ်တယ်လို့ဝင်ကြီးချုပ်ထရူဒိုကလည်းပြောပါတယ်။ဒီခါဒီအမေရိကန်နဲ့ကနေဒါကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေစွန့်ဦးတီထွင်သူတွေကိုအားပေးသွားမယ့်အစီအစဉ်တွေအကြောင်းကိုလည်းကောင်းဆောင်နေအောင်ကြေညာခဲ့ပါတယ်။တရက်ကြာအမေရိကန်ခီးစဉ်တွင်မှဝင်ကြီးချုပ်ထရူဒိုဟာအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရာယန်ဒီခါဒီအထက်လွှတ်တော်လူမျိုးစုခေါင်းဆောင်မစ်မကော်နယ်လိုနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေ၊ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ပြီးရင်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဟာသမ္မတထရမ့်နဲ့တတိယမြောက်တွေ့ဆုံတဲ့နိုင်ငံကောင်းဆောင်ဖြစ်ပါရဲ့ရှင်။